ီးခဲ့တဲ့တရင်ပတ်အင်ကန်လေးကအာဏာသိမ်းခဲ့တဲ့ထိုင်းစစ်တပ်ဟာယာယီဖွဲ့စည်းပုံအခြေခံဥပဒေတည်မူချမ်းကိုရေးဆွဲပြီးစီပြီလို့ဆိုပါတယ်။ဒါအပြင်အာဏာရစစ်ဘုတ်ချုပ်တွေကအခြားသောဦးကြီးချုပ်တွေရွေးချယ်နိုင်ဖို့လည်းနှိမ့်ဆက်မှုရှိလာပြီလို့ပြောပါတယ်။ဒီအကြောင်းဘန်ကောက်မြို့တော်ကနေ VOA သတင်းတောက် Nancy Amelia Collins ကဘယ်လိုများသတင်းတင်ပို့ထားပါသလဲဒေါ်လာလတ်တန်ခင်ဗျာ
။ဟုတ်ကဲ့ဦးကျော်သိန်း။ထိုင်းစစ်ဘုတ်ချုပ်တွေကဒီကနေ့ပြောခဲ့ကြတာကတော့သူတို့တွေယာယီဖွဲ့စည်းပုံအခြေခံဥပဒေမူချမ်းကိုထိုင်းပြည်မြင်းမြဘူမီဘောအဒူရတက်ရဲ့ထောက်ခံမှုရရှိဖို့ဘရင်ထံကိုတင်သွင်းမယ်ဆိုတာပါပဲ။ဒါအပြင်ရပ်ဖက်ဝင်ကြီးချုပ်တူရွေးချယ်နိုင်ဖို့အမည်စင်းကိုလည်းသူတို့စကားတင်တဲ့အဆင့်ရောက်နေပြီလို့ပြောပါတယ်။ထိုင်းစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်တာဝစ်နက်တင်းဂျွန်ကတော့လက်ရှိပြင်ဆင်ထားတဲ့ယာယီဖွဲ့စည်းပုံအခြေခံဥပဒေဟာအခုကြာကာလမှအလုတ်ဖြစ်ရေးအတွက်သာဖြစ်တယ်လို့ပြောပါတယ
်။ This is just to let the interim government to have some authority.
ယာယီဖွဲ့စည်းပုံအခြေခံဥပဒေကယာယီအစိုးရကိုအမျိုးသားညီလာခံခေါ်ယူပြီးတော့ဖွဲ့စည်းပုံအခြေခံမူကြမ်းရေးဆွဲနိုင်မှုလုပ်ပိုင်ခွင့်အာဏာတွေကိုပေးဖို့ရည်ရွယ်ပါတယ်။အဲ့ဒီနောက်ထွေထွေညီလာခံကျင်းပပေးမှာဖြစ်ပါတယ်။အဲ့ဒီချိန်လောက်ဆိုယာယီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲလို့ပြီးသွားမှာဖြစ်ပါတယ်
။ထိုင်းစစ်တပ်ကြီးကဗိုလ်ချုပ်စွန်တီဘွန်ညာရက်ကန်ဦးစီးတဲ့ပြီးခဲ့တဲ့သတင်းပတ်ကဒုထက်တန်ယုံမှုကင်းတဲ့အာဏာသိမ်းပွဲကနေထိုစဉ်ဝင်ကြီးချုပ်တက်ဆင်ချင်းနဝတ်ကိုရာထူးကနေဖြုတ်ချလိုက်တာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းစတက်ကမာရှယ်လော့စီဥပဒေကိုထုတ်ပြန်ခဲ့ပြီးတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေကိုလည်းဖျက်သိမ်းကနိုင်ငံရေးလှုပ်ရှားမှုတွေစုဝေးမှုတွေကိုကန့်တတ်ခဲ့တဲ့အပြင်သတင်းမီဒီယာတွေပေါ်မှာလည်းတိဖြတ်ကန့်တတ်မှုတွေပြုလုပ်ခဲ့ပါတယ်။အာဏာသိမ်းခေါင်းဆောင်တွေကအရတားဝင်ကြီးချုပ်တူကိုနောက်သတင်းပဆော့ဆော့ပိုင်းမှာရွေးချယ်ပြီးလွတ်လပ်တဲ့ရွေးကောက်ပွဲတွေကိုတော့နောက်နှစ်အောက်တိုဘာလမှာကျင်းပပေးမယ်လို့ကတိပေးခဲ့ပါတယ်။အဲ့ဒီဝင်းကြီးချုပ်လောင်းစင်းမှာတစ်ပြေးနေသူတွေကတော့ထိုင်းဘရင်မင်းမြတ်ရဲ့အကြံပေးပုဂ္ဂိုလ်စူရာယချွန်လန်းတော်နဲ့နိုင်ငံတော်တရားရုံးချုပ်စီမံကုကဲရေးကောင်စီဥက္ကဋ္ဌအခါထရွန်ချူလာရတ်တို့ဖြစ်တယ်လို့ထိုင်းသတင်းရက်ွက်တွေကဆိုပါတယ်။ဖန်နီတန်ဝတန်ညာကောင်ကတော့ဘန်ကောက်ရှိချူလာလကောင်တက္ကသိုလ်ရဲ့နိုင်ငံရေးသိပ်ပံပညာရှင်တူဖြစ်ပါတယ်။သူကစစ်တပ်အနေနဲ့ဝင်းကြီးချုပ်တစ်ကိုရွေးချယ်ရမှာအနာသိမ်းရတဲ့အဖြစ်ရောက်ရတဲ့အခြေအနေကိုထက်သွင်းစဉ်းစားရမှာဖြစ်တယ်လို့ပြောပါတယ်
။ The leadership that will take control of Thailand in the next few days.
နောက်ရက်အနေငယ်အတွင်းမှာထိုင်းနိုင်ငံကိုထိန်းချုပ်သွားမယ့်ခေါင်းဆောင်ပိုင်းကသိပြီးတော့ရေးကြည့်ပါတယ်။ဆိုလိုတာကအဲ့ဒီခေါင်းဆောင်ဟာအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်အခုလက်ရှိအနာသိမ်းရတဲ့အဖြစ်မျိုးကိုရောက်စေတဲ့အဂတိလိုက်စားတဲ့တက်တနာတွေအပါအဝင်နိုင်ငံရေးပဋိပက္ခတွေကိုဖြည့်ရှင်းပေးနိုင်မဲ့အားလုံးလက်ခံနိုင်မဲ့အနေအထားမျိုးကိုရောက်ရှိနိုင်အောင်ဥဆောင်သွားနိုင်ရမှာဖြစ်ပါတယ
်။ထိုင်းစစ်ကောင်စီကလက်ရှိကော်မရှင်နဲ့ရှင်တွဲလုပ်ကြိုက်ဖို့အဂတိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်တစ်ကိုဖွဲ့စည်းလိုက်ပြီးအဲ့ဒီကော်မရှင်နှစ်ယောက်ကတက်ဆင်အစိုးရကာလအတွင်းအဂတိလိုက်စားမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။ကွန်ရှင်တည်နေအာနာပူရှိပြီးတကယ်လို့မတမမှုတက်တွေတွေရှိရင်တော့မစ္စတက်ဆင်နဲ့သူ့လက်ထောက်ဟောင်းတွေရဲ့ပိုင်ဆိုင်ပစ္စည်းတွေကိုချိတ်ပိတ်ပိုင်ခွင့်အာနာရှိပါတယ်။ထိုင်းအာနာသိန်းအစိုးရကအခုလိုရပိုင်တွင်ယာယီဖွဲ့စည်းပုံအခြေခံဥပဒေတစ်ကိုရေးဆွဲကနောက်နေ့အောက်တိုဘာလမှာလွတ်လပ်တဲ့ရွေးကောက်ပွဲများကျင်းပပြီးဖို့အချင်းစရာချပြနိုင်တဲ့ပေါ်ထိုင်းပြည်ဆိုင်မြန်မာနိုင်ငံရှိတွေများကောင်စီဥက္ကဋ္ဌဦးသိန်းဦးက
အဓိကချက်ကတော့ဒီတိုက်ပွဲမျိုးကိုအမှန်တကယ်တိုးတက်ခြင်းနဲ့စိတ်နဲ့လောက်တာဟော်မုန်းဆိုတဲ့ပုံမှာမူတည်ပါတယ်။အမှန်တကယ်တိုးတက်ခြင်းနဲ့စိတ်နဲ့လောက်တယ်ဆိုလို့ရှိရင်ကျွန်တော်ကလောက်ထိကြာပြအကြောင်းမရှိပါဘူး။ဒါကြောင့်မို့နိုင်ငံတစ်ခုရဲ့အနေအထားကိုရှင်းပြရဆိုလို့ရှိရင်ထိုင်းနိုင်ငံမှာလည်းပြည်ကြောင်ရေးလုပ်ဖို့လိုအပ်နေရလို့ပြောယုံကြည်စားတယ်။အဲ့လိုပြည်ကြောင်ရေးရလည်းဒီတိုက်ပွဲမျိုးကောင်စားရေးတွေဖြစ်တယ်လို့ပြောယုံကြည်စားယုံကြည်စားတယ်။ဒါကြောင့်မို့လို့အဲ့လိုကောင်းနိုင်တဲ့ပြည်ရချင်းဦးလေးကိုနည်းနည်းရှင်းဖို့သူတို့ဒါသူ့ကြောင့်လည်းရတာဖြစ်ပါတယ်။ဒီမှာနိုင်ငံရဲ့စစ်တပ်အာဏာရှင်တွေကအဲ့လိုမဟုတ်ဘဲနဲ့သူတို့ရဲ့အာဏာတည်ငြိမ်ရေးအတွက်ကိုပဲအဓိကခံထိုးတဲ့အတွက်ကြောင့်မို့လို့ဒီပြည်ရချင်းဦးလေးကအများပြည်သူကလက်မခံနိုင်ဘူးဆိုတာသူတို့ပြည်ရရင်လည်းတည်တယ်။အကြောင်းမို့လို့ပြည်ရချင်းဦးလေးမတည်အောင်ချိန်ဆွဲနေတယ်။အချိန်ဆက်တဲ့အခါကျပြည်ရချင်းဦးလေးမရှိတဲ့ကြောင့်သူတို့ကဆက်အုပ်ချုပ်နေရမယ်။ပြည်ရချင်းပြည်ထောင်အောင်သူကလက်မခံဘူးဆိုရင်သူတို့ကဆက်ပြီးတော့အာဏာရယူထားမှာဖြစ်တယ်။အဲ့ဒီလိုကျွန်တော်တို့ဒီမှန်ကန်တဲ့စိတ်မဟုတ်ဘဲနဲ့ဒီအကြံဆန်းစိတ်နဲ့လုပ်ရတဲ့ကြောင့်မြန်မာနိုင်ငံမှာရှိတဲ့ပြည်ပုံရှင်အုပ်ကြီးစဲတုံးကအင်တာမတ်ဆောင်ကြားနေတာဖြစ်တယ်လို့ကျွန်တော်လည်းသိရှိရပါတယ်။
မြန်မာနိုင်ငံမှာတော့ခုလာမယ့်အောက်တိုဘာလ10ရက်နေ့မှာပြန်လည်ကျင်းပမယ့်အမျိုးသားညီလာခံမှာမြန်မာစစ်စိုးရကဖွဲ့စည်းပုံအခြေခံဥပဒေတစ်ကိုဆက်လက်ရေးဆွဲသွားမှာဖြစ်ပါတယ်။ခုလိုဖွဲ့စည်းပုံအခြေခံဥပဒေတစ်ရေးဆွဲရမှာအချိန်ယူနေတာနဲ့ပတ်သက်လို့ကမ္ဘာပေါ်မှာအချိန်အကြာဆုံးယူပြီးရေးဆွဲနေရတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တယ်လို့အကဲခတ်ပုဂ္ဂိုလ်တွေကတော့ဝေဖန်တာတွေရှိပါတယ်။